ဒါဟာဆေးရုံတစ်ခုရဲ့သားဖွားဆောင်တစ်ခုကထွက်ပေါ်လာတဲ့အတန်တော့မဟုတ်ပါဘူး။တော်ရင်တနေရာမှာအထက်သားတွေကာရန်ထားတဲ့လေးတောင်အခန်းချင်းသားဖွားခန်းကလေးမွေးဖွားရာကနေထွက်ပေါ်လာတဲ့အတန်မှာကလေးမွေးဖွားပေးနေသူကတော့အသက်25နှစ်အရွယ်မတ်ဆူဆူဖြစ်ပါတယ်။သူဟာအရင်ကအခြေခံပညာမူလာတန်းပြဆရာမတူပါစစ်တပ်အာဏာသိမ်းချိန်မှာတော့အကြမ်းမဖက်အာဏာပြဆိုင်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်ခဲ့ပြီး2022ခုနှစ်မေလမှာပဲတခြားနယ်ပယ်တစ်ခုဖြစ်တဲ့ဆီလော့ကာကိုဝင်ရောက်ခဲ့ပါတယ်စစ်ကောင်စီကိုလက်နက်ကင်တိုက်ပွဲဝင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရတားပြည်သူတွေထိခိုက်ဒဏ်ရာရရှိတဲ့အခါစေကုသပေးနိုင်ဖို့အဲ့ဒီအချိန်ကလေးကစစ်တပ်သားအဖြစ်သူတာဝန်ထမ်းဆောင်နေတာပါအဲ့ဒီလိုတာဝန်ထမ်းဆောင်နေတာ၃နှစ်နီးပါးရှိတော့မှဖြစ်တယ်လို့လက်ရှိမှာတော့ကော့ဘရာစစ်ကြောင်းတက်ခွဲလီကစစ်တပ်သားတူလေးဖြစ်ပါတယ်
။အရင်ဆုံးကတော့ကိုကဘာမှတောင်မသိဘူးလေ။ဟိုဆေးတွေကကျတော့ဒီဟိုပုံစံတွေကတူတယ်လေ။အဲ့လိုဆေးကိုဆေးယူခိုင်းလို့ချင်းလဲကိုကမသိဘူးလေ။နားမလဲဘူး။နားမလဲတဲ့အတွက်ကြောင့်မလို့ဟိုတားခက်ခဲတာလေ။အဲ့ချိန်တော့ကျတော့ဟာတားခက်ခဲတဲ့ကျတော့ဒီလုံးလောက်မှအဆင်ပြေပါမလားမသိဘူးပေါ့နော်။ဟိုဆေးထိုးလို့ချင်းလဲမရဲဘူးလေ။ဆေးတွေပါထိုးလို့ချင်းလဲမရဲဘူး။ဘယ်လိုလုပ်ရမလဲမသိဘူးဆိုပြီးတော့ကိုတွေးပြီးတော့နောက်ပိုင်းလဲရောက်ရောဆရာကြီးကကျတော့အောက်ခြေသင်ကစားတင်ပေးတယ်လေ။ဟိုးအောက်ကစားတင်ပေးတဲ့ကျတော့မလို့လုံလဲလုံနိုင်လာတယ်။ငါလဲတထောင်တနေရာနေလုံဝေနိုင်ရမယ်ဆိုတဲ့ပုံစံနဲ့ဟိုတစ်ခုပြီးတစ်ခုကိုလေးလာပြီးတော့ပေါ့နော်။ဟိုဗာလဲကိုကုနိုင်တဲ့ဒီလောက်ပေါ့။ကိုကုနိုင်တဲ့အချိန်လောက်ကြီးကိုကဟိုကိုကုနိုင်တဲ့လောက်ဒီကုပေးပြီးတော့မှသူတို့အဆင်ပြေသွားတယ်ပျော်ရှင်သွားတယ်ဆိုလို့ရှိရင်သူတို့တက်တာသွားတာပေါ့ကိုကုပေးလိုက်လို့တက်တာသွားတယ်ဆိုရင်ဟိုအများတန်းစိတ်ချမ်းသာနေရပေါ့သူတို့ကြည့်ပြီးတော့လေ
မဆူဆူတို့လိုအမျိုးသမီးတွေဟာຫນွေဦးကြော်နိုင်ရေးအစားလမ်းပေါ်ထွက်ပြီးအာနာသိန်းစစ်တပ်ကိုဆန္ဒပြသူတွေတဲ့ပါဝင်ခဲ့ပါတယ်အမျိုးသမီးတွေဦးဆောင်ပြီးပန်းတပိတ်တနခါတပိတ်လိုစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအပြင်ထမိန်အလန်ထူပြီးစန့်ကျင်ခဲ့တဲ့တပိတ်ဆိုရင်လည်း Sarawak Revolution ဆိုပြီးကဘာကိုတည်ဆည်ခဲ့ပါတယ်ကြအပြင်လက်နက်ကင်တော်လည်းရေးစတင်ချိန်မှာလည်းမဆုစုအပါဝင်အမျိုးသမီးတွေဟာကြာရအခန်းကဏ္ဍကနေနိုင်တဲ့ဘက်ကဆက်ပါဝင်ခဲ့ကြပါတယ်။အဲ့ဒီတည်းမဆုစုနီတူအသက်20အရွယ်သားရှိသေးတဲ့ရဲဘော်ငယ်လေးဟာလည်းစစ်တပ်သားအနေနဲ့လက်နက်ကင်တော်လည်းရေးမှာနိုင်တဲ့ဘက်ကဆက်ပါဝင်နေတာပါ။အာနာမသိန်းခင်ကာလမှာတော့ဆယ်တန်းကျောင်းသူအဖြစ်နဲ့နေ့စဉ်ဘဝကိုဖြတ်တန်းနေပြီးအာနာသိန်းမီနာသူ့ရဲ့ပညာရေးဟာရပ်တန့်ခဲ့ရပါတယ်။အဲ့ဒီနောက်2023 August လပိုင်းမှာတော့စေတသားအဖြစ်တာဝန်ထမ်းဆောင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေရာကိုသူရောက်ရှိခဲ့တာပါ။စတင်တာဝန်ထမ်းဆောင်ချိန်ကစလို့အခုချိန်ထိစစ်တပ်နဲ့စစ်ကြောင်းစေတပ်ဖွဲ့မှစေတသားအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်။ကြော်လိုင်းရေးမှာပါဝင်နေတဲ့အမျိုးသမီးတယောက်အနေနဲ့စိန်ခေါ်မှုအခက်အခဲတွေရှိပေမဲ့လည်းအမျိုးသမီးအချင်းချင်းစုစည်းနေရင်ဖြည့်ရှင်းနိုင်တယ်လို့ရဲဘော်အငယ်လေးကတော့ယုံကြည်ပါတယ်။
ဒီထဲမှာလည်းစိတ်ရှုပ်စရာရှိရပေါ့နော်ဒီထဲမှာလည်းစိတ်ရှုပ်စရာရှိအဲ့ဟာလေတခါတည်းစိတ်ရှုပ်တဲ့ခါကြလို့ရှိရင်လေအိမ်ပြင်းချင်းနေပေါ့နော်အိမ်ပြင်းချင်းနေတကယ်အိမ်ပြင်းချင်းနေအဲ့လိုမျိုးပေါ့နော်ပြီးတော့အဲ့လိုကိုကဒီထဲမှာအဲ့လိုမျိုးပြောစိတ်ညစ်စရာရှိရဲ့အဲ့လိုမျိုးအိမ်ကိုပြောပြရင်တောင်မှပဲအိမ်ရလူတွေပြန်လာခဲ့တော့ဘာညာအဲ့လိုမျိုးပဲဒါပေမဲ့မပြန်လာသေးဘူးပြန်လာချင်းသေးဘူးသမီးလှုပ်ချင်းသေးရပေါ့နော်အဲ့လိုမျိုးခက်ခဲရတော့အများကြီးတော့ရှိတာပေါ့နော်ကိုအစင်မပြေတာရှိလို့ရှိရင်လေဒီမှာပေါင်းတင်နေရဲ့အဒီအမားတွေဘာညာအဲ့လိုမျိုးပေါ့နော်ပြောပြလေးရှိရယ်ပေါ့နော်အဟိုဒီအမားတွေနဲ့ကြတော့နေရာကြပြီဆိုတော့လေသူကိုယ်မှာစိတ်ညစ်စရာကြီးကိုယ်မှာစိန်ခေါ်မှုရှိရင်တော့တချို့မပြောပြဆိုရင်တော့တချို့တဝက်လေးတော့ဘယ်လိုပြောပြပြီးရင်ဖွင့်တာအဲ့လိုမျိုးနှစ်တိတ်တာတော့အဲ့လိုမျိုးတော့ရှိရပေါ့နော်ညီမတွေတစုတစီတဲ့အဲ့လိုမျိုးနေစစ်စစ်စီစီနေကြရင်လည်းပဲကိုယ်စိတ်ကိုပြန်ပြီးတော့ဘယ်လိုဖြစ်တာပေါ့နော်
ဆရာနာသိမီနာမဆုစုနဲ့အငယ်လေးတို့လိုအမျိုးသမီးတွေဟာတိုင်းရင်းသားဒေသတွေနဲ့မြေပြန့်ကြောင်းတဲ့ကနေရာဒေသအသီးသီးမှာဖွဲ့စည်းထားတဲ့ကာကွယ်ရေးတပ်ဖွဲ့တွေစီမှာကြာရနေရာကနေတာဝန်ထမ်းဆောင်နေကြတာပါ။အဲ့ဒီလိုထမ်းဆောင်နေတဲ့မဆုစုတို့လိုကြောင်းဆရာမတွေအငယ်လေးတို့လိုကြောင်းသူတွေအပြင်တားတဲ့မိခင်တွေအထက်ချုပ်အလုပ်သမားစတဲ့အလွှာမျိုးစုံကအမျိုးသမီးတွေပါဝင်ကြပါတယ်ဒီလိုပါဝင်နေပေမဲ့လက်နက်ကိုင်ဖွဲ့စည်းတွေအတွင်မှာအမျိုးသမီးတွေဟာဥဆောင်သူအမျိုးသားတွေကြားအတိမတ်ပြုခံရတာနေပါတဲ့အပြင်အမျိုးသမီးတွေရဲ့အမြင်ကိုလည်းလှစ်လျူရှုထားဆဲပဲလို့ကြော်လန်ရေးရဲဘော်တွေကဆိုကြပါတယ်။ဒီလိုအခြေအနေတွေရှိနေပေမဲ့အမျိုးသားရဲဘော်တွေနဲ့ရင်မောက်တမ်းပြီးနေနိုင်ရမယ်ဆိုတဲ့စိတ်နဲ့စူးစားအထုတ်ဖြစ်တယ်လို့ရဲဘော်မမျိုးကပြောပါတယ်။
ကျမတို့တကယ်စူးစမ်းအထုတ်နေရတဲ့အပိုင်းကတော့ဘောနော်နေ့စဉ်မနက်မိုးလင်းလာပြီးဆိုတာနဲ့ညမိုးချုပ်တဲ့ဒီတိုက်ရှင်နေထိုင်နေရတဲ့နေ့အတိုင်းနေ့ရက်တိုင်းရပါဘောနော်အဲရဲဘော်တယောက်လိုဖြစ်နေအောင်ကိုယ့်ကိုယ်ကိုစူးစမ်းနေရတယ်ဘောနော်တဆင့်ခံပြီးတော့တဆင့်ခံပြီးတော့ဆိုတာဘယ်လိုမျိုးလဲဆိုတာအဲရဲဘော်ရင်နဲ့တန်းတူဖြစ်ရမယ်တန်းတူဖြစ်ရမယ်ဆိုတာဟိုတန်းတူမဖြစ်လို့ကျမတို့ကရင်မောင်းတမ်းပြီးတော့နေနိုင်ရမယ်ဆိုရဲအစ်စင်ဘောနော် ကျိုးစားပြီးတော့ physically ရပဲဖြစ်ဖြစ်မျိုးသမီးမို့လို့ဆိုပြီးတော့ကိုဦးစားပေးရမျိုးမဖြစ်အောင်မဖြစ်အောင်တိုးတော့ဝင်ဖို့ဝင်တော့ဝင်ဖို့မဖြစ်အောင်ပေါ့နော်ကိုကပို့ပြီးတော့ကျိုးစားအားထုတ်ရတယ်တော်လိုင်းကာလဒီရင်နဲ့အတူပေါ့ဒီမျိုးသားမျိုးသမီးခွဲခြားဆက်ဆံခံရမှုနော်ဒီဟာတွေမကဘောနော်လူမြင်တဲ့လူပေါင်းတက်တခုဖြစ်ဖို့အတွက်ကျွန်တော်တို့ကဒီကာလမှာတည်းရပေါ့နော်အများကြီးတော်လိုင်းဒီရင်နဲ့အတူတိုက်စားဖြစ်တဲ့အရာမျိုးတွေရှိရဒီလိုပဲတော်လိုင်းကာလအလုံးမှာလည်းမပြီးမြောက်သေးတဲ့ခွဲခြားဆက်ဆံမှုတွေကိုကျွန်တော်တို့ကဆက်လက်ပြီးတော့တိုက်ထုတ်ပြအောင်မယ်အဲဒီဒါပေမဲ့အရင်လောက်ကြီးတော့ရှေးဦးဆန္ဒမျိုးဒီ conservative ဖြစ်တဲ့အတွေးခေါ်မျိုးတွေတော့တော်လိုင်းကာလအလုံးမှာမရှိတော့ဘူးမျှော်လင့်ပါတယ်
မြန်မာလူမှုအဖွဲ့အစည်းမှာအမျိုးသမီးတွေရဲ့ဖြစ်တည်မှုကိုနှိမ်ချဆက်ဆံတာအမျိုးသားတွေကိုမိခိုရမယ်ဆိုတဲ့အတွေးခေါ်ယူဆမှုတွေနဲ့အမျိုးသမီးတွေဟာအိမ်မှုကိစ္စနိုင်နေဖို့လိုတယ်ဆိုတဲ့ရှေးရိုးဆွဲတလိထုံနှံ့နေကြလှုပ်ဆောင်နိုင်စွမ်းနေကန့်သက်ခံခဲ့ရပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အဲ့ဒီလိုအမျိုးသမီးတွေပေါ်ထားတဲ့ကျင်းမြောင်းတဲ့အမြင်တွေကိုဖယ်ရှားဖြစ်ဖို့အဖက်ဖက်ကလှုပ်ဆောင်ခဲ့ကြတာပါကြအပြင်အခုဖော်ဆောင်နေတဲ့စစ်အာဏာရှင်ကြဆုံရေးတိုက်ပွဲဟာအာဏာရှင်စနစ်တော်မှာပဲကြမခွဲခြားဆက်ဆံမှုလူမှုဘဝမညီမျှမှုတွေပါဖယ်ရှားဖြစ်ဖို့လှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံရေးအတိုင်းအဝိုင်းကထောက်ပြကြပါတယ်ဒီလိုဖယ်ရှားနိုင်ဖို့လက်ရှိတော်လှန်ရေးကာလမှာဥဆောင်ဥရွေးပြုနေသူတွေကိုယ်တိုင်ကြမအခြေပြုခွဲခြားဆက်ဆံတဲ့အတွေးခေါ်တွေမရှိဖို့လိုတယ်လို့ထောက်ပြလာသူကနိုင်ငံရေးတက်ကြွလှုပ်ရှားသူအသက်25နှစ်အရွယ်ကိုမောင်ပါ
ကျွန်တော်တို့လူဖွဲ့စည်းကအရင်ကတည်းကပေါ့နော်အာဏာမသိခင်ကတည်းကအချင်းတွေအကြောင်းကြောင်းတွေကြောင့်ပေးထားချက်တွေကြောင့်တိဆောက်ပြီးသားလူဖွဲ့စည်းကဟုတ်မနေဘူးဆိုတော့ဒီလူဖွဲ့စည်းထဲမှာရှိတဲ့အတွေးခေါ်ယူဆတွေကမှားယွင်းနေတဲ့အတွေးခေါ်တွေရှိအောင်မှာပဲပါလာမှာပဲအတွေးခေါ်တွေကဒါတွေကိုကျွန်တော်တို့ဖြည်းဖြည်းချင်းကျွန်တော်တို့ဆွဲထုတ်ပြဖို့လိုတယ်ဒီယူဆတွေကိုလေပို့ပြီးတော့လိုအပ်တာကဒီတော်လန်ရေးလုံးနေပါတယ်ဆိုတဲ့လူတွေဒီအလုပ်ကြီးကံကြီးတွေပေါ့နော်အရေးပါတဲ့အခမ်းအနားတွေကိုတောင်းဝန်ဆောင်ရွက်နေတဲ့လူတွေကပို့ပြီးတော့ကြားမအခြေပြုခွဲခြားဆက်ဆံတဲ့အတွေးခေါ်တွေမရှိဖို့လိုမယ်လို့မြင်တယ်ခွဲခြားဆက်ဆံမှုတွေမဖြစ်အောင်ဒီလူဒီလူအဖွဲ့အစည်းကိုပဲဖြစ်ဖြစ်အဖွဲ့ဝင်တွေကိုဖြစ်ဖြစ်တေချာထိန်းချောင်းဖို့လိုရပေါ့နော်ထိန်းချောင်းတဲ့အချိန်မှာထိန်းချောင်းတဲ့အချိန်မှာလည်းမူဝါဒတွေတေချာချမှတ်မယ်ဒီတိုင်းဒီဥပဒေတွေတေချာချမှတ်မယ်အမိန့်တွေတေချာချမယ်ပေါ့နော်စသဖြင့်တေချာ accountability ရှိရှိဆောင်ရွက်မယ်ဒီလိုမျိုးတွေလှုပ်ဆောင်တဲ့လို့မြင်တယ်
ဒီလိုခွဲခြားဆက်ဆံမှုတွေရှိပေမဲ့လည်းမြမတပိုင်းမှာထင်ရှားခဲ့တဲ့လူလူတော်လိုင်းရေးပေါက်ဖွားတာတွေတိုင်းမှာအမျိုးသမီးတွေကရှေ့ဆုံးကပါဝင်ခဲ့ကြပါတယ်မြမနိုင်ငံရေးနဲ့အခမ်းအခဏတိုင်းမှာဥဆောင်သူနေရာတွေမှာရှိနေတဲ့အမျိုးသမီးတွေကဂျာကိုတက်သေးထူနေတာပါလက်ရှိနေဦးတော်လိုင်းရေးကာလမှာလည်းအမျိုးသမီးတွေအနေနဲ့ဆက်အာဏာရှင်ဆန့်ကျင်ရေးတပိတ်လှုပ်ရှားမှုတွေမှာဥဆောင်ခဲ့တဲ့အပြင်လက်နက်ကင်တော်လိုင်းရေးခရီးချက်အထိဆက်လျှောက်လန်းနေကြတာပါအခက်အခဲတွေရှိနေပေမဲ့လည်းနိုင်ငုံနိုင်ရမယ်ဆိုတဲ့စိတ်နဲ့ရှေ့ဆက်နေတာဖြစ်တယ်လို့စေတသားတူဖြစ်တဲ့အသက်42နှစ်အရွယ်မတ်မီချဲကဆိုပါတယ
်ခရီးတွေကြုံခဲ့ရဆက်စချင်းအချိန်မှာတော့တော်တော်ခက်ခဲတယ်ကိုတည်းကဟိုစောပိုင်းကလေးကရောက်နေတော့လေတော်လန်အေးရဲ့အရသာကိုကောင်းကောင်းကြီးသိလိုက်တယ်ပေါ့နော်ဘယ်လိုခက်ခဲလဲဆိုတာမျိုးမျိုးပဲခက်ခဲမျိုးမျိုးရှိတယ်ဆရာတောက်တာတွေပါအဲ့လိုမျိုးတင်တန်းအချိန်တွေမှာခက်ခဲတာတွေပါလက်ရှိတယ်မိုင်းတို့တော့ line တွေလည်းမရဘူးအဲ့စားတောက်ဆိုလို့ရှိရင်မုတ်လေးတစ်ခုရရင်တော့အကုန်လုံးဝေစားရတယ်အဲ့လိုမျိုးတွေအဲ့လိုမျိုးခက်ခဲခဲ့တယ်ပေါ့နော်အစားတောင်းဆိုနေထိုင်ဆိုလည်းဒီလိုပဲဟိုမိုးဆိုလည်းမိုးတည်းမလို့ဘာတွေရုံပြီးတော့နှွေးဆိုလည်းဒီမှာပူချစ်တောက်ပြီးတော့မျိုးတွေနဲ့မတူဘူးလေအဲ့လိုမျိုးလေးတော့ရှိရတော်လန်ရေးဟိုဆရာထက်တန်နေတဲ့ခါကျတော့လေခက်ခဲတယ်လို့လည်းတိတ်ပြီးတော့မတွေးမိပါဘူးခလေးရင်လည်းပျော်ပျော်ပါပါပဲသွားလိုက်တာအပီးထိပဲမပြီးမချင်းတော့မှလည်းတရက်ထွက်ဖို့အစီအစဉ်မရှိဘူးဘလို့ပဲခက်အခုကတော့အရင်အထက်ဆိုင်အများကြီးပဲတော်ပါလေပြီးတော့နိုင်အောင်နိုင်ရမယ်ဆိုတဲ့စိတ်နဲ့ပေါ့ဘယ်လိုမျိုးပဲရှေ့ဆက်နေ
ဒီလိုမှကြောတဲ့စိတ်တက်တွေနဲ့ရှေ့ဆက်နေတဲ့အမျိုးသမီးတွေပေါ်စစ်အုပ်စုဘက်ကလည်းဖိနှိပ်မှုတွေတိုးမြှင့်လှုံ့ဆော်ခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှာရေးအသင်း AAPP ကောက်ယူထားတဲ့စီရင်တွေအရာစစ်တပ်အာဏာသိမ်းစာကနေအခုနှစ်ဖေဖော်ဝါရီအထိနိုင်ငံရေးအကျဉ်းသူစုစုပေါင်း 9,900 ကျော်အထိရှိခဲ့ပါတယ်နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်တည်ဆုံးခဲ့တဲ့အမျိုးသမီးအရေအတွက်က1400ကျော်အထိရှိနေတာပါဒီလိုကိန်းဂဏန်းတွေနဲ့အတူအမျိုးသမီးတွေဟာဖိနှိပ်ခွဲခြားဆက်ဆံမှုတွေကြောင့်ပဲစစ်အာဏာရှင်စနစ်အပါအဝင်လူမှုဘဝမညီမျှမှုကိုပါဖယ်ရှားဖို့ဆက်လက်တိုက်ပွဲဝင်နေကြဆဲပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်